မြန်မာနိုင်ငံမှာပုဂ္ဂလိကဆေးဝါးစည်းကမ်းတွေကိုအခကျင်းဝင်တဲ့ COVID-19 ကာကွယ်ဆေးထိုးခွင့်ပြုမဲ့အစီအစဉ်ကိုမကြခင်မှာစတင်နိုင်မှုစုပ်ချုပ်ရေးကောင်စီကအစီအစဉ်နေပါပြီ။ဒီအစီအစဉ်ကတော့အခြေခံလူတန်းစားတွေပြည်သူတွေအတွက်တော့ဆေးထိုးနိုင်မှုအခက်အခဲရှိနိုင်မယ်လို့ပရဟိတအကျိုးဆောင်တွေကတုံ့တက်ကြပါတယ်။ဒီသတင်းအပြည့်အစုံရန်ကုန်ကလာတာကို VOA သတင်းတောင်မတ်ခင်ဖြူထွေးကပြောပြပေးပါရှင်
။ပုဂ္ဂလိကဆေးဝါးစည်းကမ်းတွေမှာအခကျင်းဝင်တဲ့ COVID ကာကွယ်ဆေးထိုးခွင့်ပြုမဲ့အစီအစဉ်ကိုမကြခင်မှာစတင်နိုင်ဖို့စီယုံချူရီကောင်စီကစီစဉ်နေတာပါ။တရုတ်နိုင်ငံထုတ်စီးတွေနဲ့အိန္ဒိယနိုင်ငံထုတ်ကာကွယ်စီးတွေကိုပုဂ္ဂလိကအနေနဲ့တင်သွင်းနိုင်ဖို့ပြင်ဆင်နေတာဖြစ်ပါတယ်။ပုဂ္ဂလိကကာကွယ်စီးတင်သွင်းခွင့်ပြုထားပေမဲ့လို့အခကျင်းဝင်ပြီးဒီစီးထိုးရတဲ့စီစဉ်ကနေစီးရင်ပေးဘလောက်ကိုထိုးပေးဖို့ကတော့ဩဂတ်လကုန်ပိုင်းလောက်မှမှစတင်နိုင်ဖို့အတွက်ကျန်းမာရေးဝန်ကြီးဌာနကရည်ရွယ်ထားပါတယ်။ပုဂ္ဂလိကဆေးရုံစီးကမ်း40နီးပါးမှာအခကျင်းဝင်ပြီးထိုးတာလုံဆောင်ဖို့ခွင့်ပြုထားတယ်လို့ရန်ကုန်တိုင်းကျန်းမာရေးဦးစီးဌာနကညွှန်ကြားရေးမှူးချုပ်ဒေါက်တာမြဝနာစုကပြောပါလေ
အတိအကျလို့ပြောချင်တာဒါပေမဲ့ဆေးဝင်စီကတော့30လောက်တည်းရှိနေချင်ပါလေဒါဖက်ဆီယူထိုးချင်တာဒါပေမဲ့ဒီစိုက်လေးလည်းကျွန်တော်ကခွင့်ပြုလို့ရတယ်ဒါဖက်ဆီတင်ပေးမယ်ယူကြတော့ဒါတင်ပေးမှုကတစ်ဖက်ပေါ့နော်အဲ့ဒီလိုပါအဲ့ဒီကဒီလိုအဲ့ရတဲ့ရှင်းရတယ်ဒီဖက်ဆီယူစိုက်တွေထိုးလို့ရပါတယ်ကျွန်တော်အလိုပြုလိုက်ပြီးသားရှိပါတယ်ဒီလိုတင်ပေးနေတဲ့လူတွေကဒါသူရွေးလောက်ဆိုရောင်းချတာပဲဖြစ်ပါမယ်ဟုတ်ကျွန်တော်ကပြုလို့ access လုပ်ကြရသူတို့ကိုယ်လိုချင်ကျင်းနေဟာမှာဘလို့ကိုချင်းနဲ့ထားမယ်ကျင်းအစီမှာရှိရပါမယ်ကိုယ်ဗစီမီတာနဲ့ဗစီစီမျိုးချင်းကဘယ်ညာရီမှာဘလို့လောက်ပါမယ်ဆိုရှိရပါပြီးအဲ့ဆေးထိုးတဲ့ data ကိုကျွန်တော် national system နဲ့ထည့်ရပါအဲ့လိုလေးလောက်ပါမယ
်ဘယ်ပုဂ္ဂလိကတက်ခွဲကနဲ့လုပ်ငန်းရှင်တွေကတင်သွင်းကြမလဲဆိုတာကိုတော့ကျန်းမာရေးဌာနဘက်ကတိတိကျကျမပြောသေးပါဘူးလက်ရှိဆေးရုံချုပ်ရေးကောင်စီခွင့်ပြုချက်နဲ့မြန်မာတရုတ်ကုန်တွေကြီးများအပင်းလိုအဖွဲအစည်းတချို့နောက်ပုဂ္ဂလိကဆေးရုံတချို့နဲ့ကုလသမဂ္ဂလက်အောက်ခံအဖွဲအစည်းတချို့အပါအဝင်ဆေးတင်သွင်းသူတွေကစစ်ကောင်စီခွင့်ပြုချက်ရယူပြီးကာကွယ်ဆေးတင်သွင်းပြီးအခကျင်းဝင်တဲ့ထိုးနှံတဲ့အစီအစဉ်ကိုစတင်နေကြတာဖြစ်ပါတယ်။ကျန်းမာရေးဝန်ကြီးဌာနကတော့ဆေးတွေရောက်လာရင်ထိုးပေးနိုင်ဖို့နဲ့သိမ်းဆီးထားနိုင်ဖို့ကင်တွယ်လှုပ်ဆောင်နိုင်ရေးကိစ္စတွေမှာပုဂ္ဂလိကကတင်သွင်းလာတဲ့ဆေးတွေကိုထိုးနှံပေးဖို့တာဝန်ယူမဲ့ဆေးရုံစီးကမ်းတွေနဲ့ပုဂ္ဂလိကတက်ခွဲကမ်းတွေကိုပုံမှန်ကာကွယ်ဆေးထိုးနိုင်ဖို့တင်တဲ့ရက်တူတွေပေးထားတယ်လို့ဒေါက်တာမြဝနာစုကပြောပါတယ်။
ဆက်လက်ဆွေးနွေးလုပ်ပြပါမယ်။ဒီနေ့ဒီနေ့ကရန်ကုန်တိုင်းမှာရှိတဲ့ပုဂ္ဂလိကဆေးရုံစီးကမ်းတွေကိုအိုက်ထုတ်ပြီးကျွန်တော်ရန်ကုန်တိုင်းကျန်းမာရေးဝန်ကြီးဌာနပေးပြပါရစေ။ပုံမှန်ကာကွယ်ဆေးထိုးစီမံချက်မှာစောင့်ကြည့်တဲ့ဒီကာကွယ်ဆေးထိုးရဲ့မက်ကပ်ပြီးလို့ရှိရင်အဲ့မှာ area ဆိုင်လို့ဆိုရဲဆေးမတွေ့တဲ့အားတွေကိုဘယ်လိုကြည့်စုဆောင်ဆောင်မယ်။ဆောင်ကြည့်ဒီဟာလေးတွေပါ။ကျွန်တော်ကတင်နေပြီလေဆောင်းဒီမှာမျိုးရောတင်နေပြီဖြစ်တယ်တရားထွင်နေမှာဖြစ်ပါတယ်အွန်လိုင်းနဲ့လုပ်ပါတယ်ဒီကစားလို့ဆေးဖြစ်တဲ့ရုပ်စုတွေကျွန်တော်ကထုတ်ပြီးဖြစ်ပြီးခွင့်ပြုပ
ါဆေးထုတ်ရေးကောင်စီဘက်ကတော့ကာကွယ်ဆေးထုတ်တာမှာကျင့်သုံးရမယ့်လိုင်းနိုင်ရမယ့်စီကံချက်တွေကိုသတ်မှတ်ပြချန်းချပါတယ်ဆေးလုံးမျိုးမျိုးဖြစ်နေပေမဲ့ဆေးထုတ်ရေးကောင်စီရဲ့ကာကွယ်ဆေးထုတ်စီမံချက်ကိုအခုအနီးတော့ဖြစ်နိုင်တယ်လို့သုံးသပ်မှုတွေရှိတယ်လို့ပုဂ္ဂလိကတွေစီမှာကိုဗစ်ကာကွယ်ဆေးအခကျင်းဝင်ပြီးထုတ်တာမှာတရားကိုသိမ်းငနန်းပေးရမှာမို့အခြေခံလူရန်းစားများတဲ့ပြည်သူတွေအတွက်ကတော့ကာကွယ်ဆေးထိုးဖို့အတွက်ခက်ခဲနိုင်တဲ့အခြေအနေရင်ဆိုင်ရနိုင်တယ်လို့ဝေဖန်မှုတွေလည်းရှိနေပါသေးတယ်။ကိုဗစ်လူနာတွေကိုကုသရေးအပိုင်းပရိသတ်လုပ်နေတဲ့မန်နေဂျာကတော့အခြေခံလူရန်းစားများတဲ့ပြည်သူတွေအတွက်ဆေးထိုးနိုင်ဖို့ခက်ခဲတယ်လို့စိတ်ချရဖို့အတွက်တာဝန်ယူမှုကမေးမထုတ်စရာရှိနေတယ်လို့ပြောပါသေးတယ်
။ကိုဗစ်ကာကွယ်ဆေးတွေကို3သိန်းခွဲနဲ့တင်သွင်းမယ်လို့ကြားပါတယ်။အဲဒီအတွက်ကဘာပြောချင်လဲဆိုရင်တော့အရန်ဈေးကြီးလုံးတယ်ပေါ့နော်။ဒီလူတွေကလည်းဆောက်ဝတ်နေကြက်တဲပြီးခက်ခဲနေတဲ့အချိန်ဆိုတော့ဒီဈေးနဲ့အသက်ကိုဒီကာကွယ်ရမယ်ဆိုရင်တော့ဒါအရင်များလို့ပြောချင်ပါတယ်နောက်တစ်ခုကတော့စိတ်ချရမှုပေါ့စိတ်ချရမှုကဒီပုဂ္ဂလိကအကုန်လုံးဝါရှိမြလို့အကုန်လုံးတင်သွင်းခွင့်ပေးမယ်ဆိုတော့ဒါပတ်စံရှိတဲ့လူတွေကတော့သူတို့တင်သွင်းကြမှာပေါ့တစ်ဖက်ကအခုလက်တလောဖြစ်နေတဲ့ဖြစ်ပျက်တွေလိုပဲပေါ့အဲစားစားတော့ကုန်လေဈေးတွေဈေးကြီးတယ်လို့ပဲပေါ့အဲသူတို့ပတ်စံရှိတဲ့လူတချို့အုပ်စုကတော့သူတို့တင်သွင်းကြလိမ့်မယ်တင်သွင်းပေမဲ့သူတို့ရောယုံကြည်မှုကဒီလူတွေကဘယ်လိုမျိုးသတ်မှတ်ရမှာလဲပေါ့နော်ဘယ်လိုမျိုးအရာတွေနဲ့လုပ်ပေးမှာလဲဒီဆေးတွေကအတက်ကျည်စည်းလို့သဘောဖြစ်နေရလေအဲ့လိုဈေးမျိုးဈေးကြီးတဲ့ပေးပြရမယ်တင်ချဲနှင်းချဲယုံကြည်မှုကဘယ်လိုမျိုးသတ်မှတ်ပေးမှာလဲအဲ့ဒါမျိုးတွေတော့ရှိတာပေါ့
ဈေးမရေးဝန်ကြီးဌာနကတော့သတ်မှတ်စံချိန်သတ်မှတ်ချက်တွေနဲ့တင်သွင်းခွင့်ပေးတာကိုဖောက်ပြတယ်ဆိုရင်ကိုဗစ်စီးပင်းစီးကမ်းအပြင်ဈေးဝတင်သွင်းရောင်းချခြင်းဆိုင်ရာတည်ဆဲဥပဒေတွေနဲ့အရေးယူမယ်လို့ပြောချပါတယ်ဒါပေမဲ့တိတိကျကျပြောဆိုထားတာတော့မရှိပါဘူးဩဂတ်လ6ရက်နေ့ထုတ်မြမအလင်းရဲ့ကျင်းပုံသတင်းစာမှာတော့လူရေ 1.6 တန်းကျော်ကာကွယ်ဆေးထိုးပြီးပြီလို့တရားဝင်ထုတ်ပြန်ထားပါတယ်။ကာကွယ်ဆေးထိုးမဲ့အစီအစဉ်ကိုတစ်လချင်းကာကွယ်ဆေး9တန်းလောက်ထိထိုးမယ်လို့စီးပွားရေးကောင်စီဥက္ကဋ္ဌကပြီးခဲ့တဲ့6ချိန်မြောက် COVID-19 ရောဂါကာကွယ်ထိန်းချုပ်ကုသရေးအစည်းအဝေးမှာပြောဆိုခဲ့ပါတယ်။ကုလသမဂ္ဂနဲ့အကူအညီပေးရေးအဖွဲ့ Global Fund အဖွဲ့တွေက ကာကွယ်ဆေးတွေကိုပို့ပေးရလို့ရှိနေပြီးအရှိတော်အရှာနိုင်ငံများအဖွဲ့အာဆီယံကလည်းဒီလကုန်လောက်မှာစပြီးတော့ကာကွယ်ဆေးပေးဖို့လုပ်နေတာတွေရှိနေပါတယ်ရှင်။